Ukraine မြို့ Poltava ကို Russia ကအင်္ဂါနေ့မှာဒုံးကျည်နဲ့ပစ်တဲ့အတွက်လူအနည်းဆုံး52ယောက်သေဆုံးခဲ့ပြီးရာချီတန်းရရှိသွားခဲ့ပါတယ်။ဒါဟာနှစ်နှစ်ခွဲအတွင်းမှာသေပြောက်အများဆုံးတိုက်ခိုက်မှုတွေတဲကတစ်ခုလည်းဖြစ်ပါတယ်။ရှေးဆိုင်ရာဆက်သွယ်ရေးတင်နှန်းကြောင့်အဆောက်အဦးလည်းတစ်စိမ့်တစ်ပိုင်းပျက်စီးသွားခဲ့တယ်လို့ Ukraine သမ္မတ Volodymyr Zelensky ကပြောကြားပါတယ်။အချက်ပေးသံကြားသာကြောင့်လူတွေကဘုံခွာနေရစီအသွားမှာဒုံးကျည်တွေထိမှန်ခဲ့တာဖြစ်တယ်လို့ Ukraine ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပုံနှုတ်တွေကစပြီး1နှစ်ချီကွယ်ပွဲနေ့3ရက်အမှတ်ထားကြောင်း Poltava အုပ်ချုပ်ရေးမှူး Philip Brunin ကကြေညာပါတယ်စီးရီးကူတွေကိုမြန်မြန်ပို့ပေးဖို့သမ္မတ Zelensky ကအနောက်ကမိတ်ဆွေတွေကိုထပ်မံပြီးပြောကြားလိုက်ပါတယ်ဒုံးကျည်တွေနဲ့လေကြောင်းရကာကွယ်ရေးစနစ်တွေကို Ukraine ကလိုအပ်နေပါတယ်ပို့ဖို့နောက်ကျနေတဲ့နေ့ရက်တိုင်းအသက်တွေပို့လို့ဆုံးရှုံးနေရပါတယ်လို့ Telegram လူမှုစာမျက်နှာမှာ Zelensky ကအင်္ဂလိပ်လိုရေးပါတယ်ကူညီထားတဲ့လက်နက်တွေနဲ့ရုရှားနိုင်ငံအတွင်းပိုင်းကိုမတိုက်ခိုက်ရဆိုတဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးဖို့လဲမာဗိတ်တွေကိုတပ်ရဇယ်လန်စကီကတောင်းဆိုလိုက်ပါတယ်